Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ2ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရှင်းနေချုပ် Jeff Sessions ကအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ပြီးခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတက်ကန်ဒီမိုကရတီရဲ့ PRP ခံရပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ပေရူမေခွဲကိုဖြစ်သူပြီးခဲ့တဲ့လတဲ့သစ်ဆုံးမှုနဲ့ဆက်နွယ်ပြီးထိမ့်သိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားနာမည်နဲ့နေရပြန်ဖို့စီစဉ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒီသတင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထက်မှာတော့
ဒီလိုရတဲ့အမျိုးဆုံးပြည်ကံကပြည်ံထိုက်တာဆိုတော့ယမနှစ်ပတ်ပဲယူပါမယ်အဲ့တော့ယမနှစ်ပတ်ယူရမယ်ဆိုရင်ယမနှစ်ပတ်ကိုနှစ်ဆရှိရဲ့ဆိုတော့ဖတ်တာတည်းနည်းရုံတည်နေမှာ
ရှင်နေကြီးဥကွန်နီလောက်ကျန်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူတွေအပေါ်တရားရေးရှုထောင့်ကနေကင်တွယ်ရမယ့်သဘောကိုတရားလွှတ်တော်ရှင်နေဥရောပဆန်းအောင်ပြောသွားတာပါပြည်စုံကိုတည်င်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူဝန်ပြည်နယ်မှာတရားနာမည်ပေးမဲ့အရင်းနဲ့အငင်းခုမှုဖြစ်နေကြတဲ့အကြောင်းပြင်ဒီလက်ကျွန်းလူတက်မှုရဲ့နောက်ဆက်တွဲအခြေအနေကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တိန်ညီထိုက်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်တော်စုမှပြည်ကနေနိုဝင်ဘာတမရရွေးကောက်ပွဲကိုရုရှားနိုင်ငံကကြားဝင်စစ်ပတ်ကမှုအတွက်စုံစမ်းစစ်ဆေးရမှာရှင်းနေရုပ် Jeff Sessions ကငင်းရှင်းရှင်းဖြစ်အောင်လုပ်ဖို့တမမောက်ရာထူးကနှုတ်ထွက်ပေးဖို့ဒီမိုကရက်တောက်အမတ်ကတောင်းဆိုလိုက်ပါတယ်ရှင်းနေရုပ် Sessions ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ပြည်ကနေထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတိုက်ခံတွေကတောင်းဆိုခဲ့ကြတာပါထက်လွတ်တော်အမတ်တောင်းယူခဲ့ဘူးတဲ့ Sessions ဟာတမရ Donald Trump ရွေးကောက်ပွဲမှာရှင်ပြိုင်မှုအားပေးခဲ့သူတူဖြစ်တယ်လို့မဲဆိုဝဲမှာအကြံပေးပုဂ္ဂိုလ်တူဖြစ်နေလဲတောင်းယူခဲ့သူဖြစ်ပါတယ်တမရ Trump ရဲ့မဲဆိုဝဲတောင်းရှိသူတရားရောက်ဟာရုရှားနဲ့ဆက်သွယ်ရှိကြောင်းအထောက်အထားတွေသာပေါ်လာခဲ့ရင်သူ့အနေနဲ့မလုပ်မလဲလို့အမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတည်ပြုခန့်အပ်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကြားနာစဉ်မေးခွန်းထုတ်ခံခဲ့ရစဉ်မှာတော့သူ့အနေနဲ့ရုရှားနဲ့ဆက်သွယ်မလုပ်ဘူးတဲ့အတွက်မှတ်ချက်ပေးစရာလည်းမရှိတဲ့အကြောင်းဖြေကြားခဲ့တာပါဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဇူလိုင်လကရီပပလီကန်နိုင်ငံလုံးဆိုင်ရာညီလာခံအတွင်းတရားချင်းပတဲ့ခန္ဓာတစ်ခုမှာသူဟာရုရှားတမ်မတ်ကြီးဆာဂေးကစ်စလီယက်နဲ့တွေ့ဆုံခဲ့တယ်လို့စက်တင်ဘာလထဲမှာလည်းလွှတ်တော်ကသူ့ရုံးခန်းမှာထပ်မံတွေ့ဆုံခဲ့တာပါ။သမရအင်ပြူရောတာဝန်ရှိသူတယောက်ကတော့ဆက်ရှင်စာထက်လက်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီတာဝန်နေနဲ့တွေ့ဆုံခဲ့တာဖြစ်ပြီးလွှတ်တော်ကြားနာပွဲမှာထွက်ဆိုချက်တွေနဲ့တိုက်ညီမှုရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါကတိုက်ကန်ဒီမိုကရက်တီကသမရထရမ့်အစိုးရကိုတိုက်ခတ်ဖို့ကြိုးပမ်းတဲ့လုပ်ရတာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အစိုးရမှလည်းတရားရုံးကြီးဌာနပြောခဲ့ရသူကလွှတ်တော်ကြားနာပွဲမှာကြမ်းကြိမ်ထွက်ဆိုခဲ့တဲ့အထက်မှာအတိတ်ပဲအောက်လွှဲနိုင်တဲ့ပြောဆိုမှုမျိုးတစ်ခုမှမပါဘူးလို့ပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဘရက်ကိုဘားမှတာဝန်ယူစဉ်ကာလတုန်းကအစိုးရအရာရှိတချို့ကဒေါ်နယ်ထရန့်သမ္မတရွေးကောက်ပွဲဆရာစီယုံရဲ့အဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆွံ့နွံမှုတွေကိုနောက်ပိုင်းစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့ရှိအောင်ဆောင်ရွက်ခဲ့ကြတယ်လို့နယူးယောက်တိုင်းသတင်းစာကြီးကရေးသားပါတယ်။လက်ရှိနဲ့အရင်ကအစိုးရတာဝန်ရှိသူဒါဇင်ဝက်ကျော်လောက်ကိုကိုးကားပြီး Times သတင်းစာကြီးကအခုလိုရေးသားတာပါ။ဒီတဲ့ကတချို့ဆိုရင်လွှတ်တော်ကထိတိယောက်ယောက်စုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စပေါ်မှာစိတ်ဝင်စားရှိလာအောင်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ဒေါ်နယ်ထရန့်ရဲ့အဖွဲ့တို့ကြားဥရောပမျိုးတွေမှာတွေ့ဆုံဆွေးနွေးမှုတွေကလို့ဖော်ပြတဲ့အချက်အလက်တွေကိုတော့ဗြိတိန်နယ်သာလန်တို့အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေစီကရရှိတာလို့လည်းသတင်းကဖော်ပြပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ထရန့်ရဲ့အဖွဲ့ကြားဆက်သွယ်ဆွေးနွေးပြောဆိုမှုတွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီကကြားပြတ်ရယူခဲ့တယ်လို့လည်းသတင်းစာမှာရေးသားပါတယ်။ရုရှားထောက်လှမ်းရေးအရာရှိတွေနဲ့ထရန့်ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစီးရုံးလှုပ်ရှားရေးအဖွဲ့နဲ့ဆက်နွယ်သူတွေကြားအချိန်ငယ်တွေ့ဆုံခဲ့ကြတဲ့အချက်အလက်တွေအမေရိကန်အာဏာပိုင်တွေမှာရှိနေတယ်ဆိုတဲ့နယူးယောက်တိုင်းသတင်းစာကြီးရဲ့အစောပိုင်းရေးသားဖော်ပြမှုတွေကိုတော့ Mr. Trump ကညှင်းဆိုထားတာပါ။သမ္မတအင်ဖြူရောပြောခွင့်ရ Sean Spicer ကတော့အခုထွက်ပေါ်လာတဲ့သတင်းမှာဆိုရင်လည်းအချက်အလက်အစ်ဘာမှမပါဘူးလို့တုံ့ပြန်ထားပါတယ်ရှင
်။ Syria နိုင်ငံ Albab မြို့အနီးအမေရိကန်ကအားပေးထောက်ခံနေတဲ့ Syria တပ်ဖွဲ့တွေပေါ်ရုရှားနဲ့ Syria လက်ထက်တို့ကမှားယွင်းဘုံးကျဲချခဲ့ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာအကွာမှာရှိနေခဲ့တဲ့အကြောင်း Iran နိုင်ငံမှာရှိတဲ့ American ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်။ပုံချေတက်ခဲမှုကြောင့်အဲဘတ်မျိုးတောင်ဘက်နဲ့အရှိဘက်ကခြေရွာတွေမှာအဲစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့စီးရီးယားအရက်ညွန်မောင်းဖို့နေထိခိုက်မှုရှိခဲ့ကြောင်းအဲစစ်သွေးကြွချင်းမုံကြီးမဟာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆယ်ကဒီရ ွက်နိုင်ငံဘက်ကမျိုးတို့ကသတင်းတောက်တွေကိုတယ်လီဖုန်းကနေပြောဆိုခဲ့တာပါ။တိုက်ခိုက်သေးဆုံးမှုကင်ကနဲအတိအကျနဲ့ပတ်သက်လို့စီးရဲတပ်ဖွဲ့တွေကိုမင်းမြန်းမှုလည်းပြောဆိုခဲ့ပါတယ်။ရွာတွေကိုဘုံချက်ခံရတဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေက၄-၅ကီလိုမီတာလောက်အကွာကနေအချံပေးကုတ်ကဲနေကြောင်းလဲဒုဗိုလ်ချုပ်ကြီးတောင်ဆန်ကပြောပါတယ်။ဒီနောက်မှာတော့ပိပကတ်တွေကိုရှောင်ရှားဖို့စီစဉ်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းကနေအဆက်သွယ်လုပ်ခဲ့ရမှာတော့ရုရှားဘက်ကတိုက်ခိုက်မှုလောက်ခဲ့ကြောင်းဝန်ခံခဲ့ပြီးဘုံချက်နေရာတွေကိုရပ်ဆိုင်းခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ရုရှားနဲ့ဆီးရီးယားစစ်လေယာဉ်တွေဟာအမေရိကန်ကထောက်ခံမှုပေးနေတဲ့တပ်တွေကိုတိုက်ခိုက်ခဲ့တာမျိုးမရှိခဲ့တဲ့အကြောင်းညှင်းဆန်ထားပါတယ်။တိုက်ခိုက်မှုဖြစ်ခဲ့မှာလည်းအမေရိကန်စစ်တပ်နဲ့ဆက်သွယ်မှုရှိခဲ့တယ်လို့အမေရိကန်ဘက်ကညွှန်ပြထားတဲ့နည်းမျိုးတွေကိုလည်းတိုက်ခိုက်မှုတွေမလုံမီအောင်ရှောင်ရှားခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးမြန်မာငြိမ်းချမ်းရေးဆွေးနွေးပါတယ်။တနိုင်ငံလုံးအပြည့်အစားချုပ်မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်အလုံးဆွေးနွေးပွဲစကားဝိုင်းမှာပါဝင်လာစီဖို့တိုက်တွန်းရေးမှာတရုတ်အစိုးရကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတယ်ဆိုတာကိုဒေါမ်ဆန်းစုကြည်ကဩဂုတ်လအတွင်းတရုတ်နိုင်ငံခီးစင်မှာပြောဆိုခဲ့တာလို့လည်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOA ကိုပြောပါရယ်မြန်မာငြိမ်းချမ်းရေးမှာတရုတ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေတပ်မတော်နဲ့မြန်မာအစိုးရတို့ကြားပေါင်းကူတရအဖြစ်ဆောင်ရွက်သွားမယ်ဆိုတာကိုတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကဗိုလ်ချုပ်မှူးကြီးမြောင်လိုင်ကိုပြောကြားခဲ့ပါတယ်။မြန်မာငြိမ်းချမ်းရေးတရုတ်ရဲ့လိုလားချက်ကိုနားလည်ထားတဲ့အကြောင်းလဲဗိုလ်ချုပ်မှူးကြီးကတုံ့ပြန်ပါတယ်။တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်အစိုးရတို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုတိစောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ရှင်။
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝင်းရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူဖြစ်ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်နေနေရပြန်ပို့ဖို့စီစဉ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီလ13ရက်နေ့ကကင်ချွန်နန်းသေဆုံးခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချုံချိုကိုသတင်းနှစ်ပတ်နီးပါးကြာထိန်းသိမ်းထားတာပါ။တရားစွဲဆိုအရင်မြူပဲထိန်းသိမ်းထားနိုင်တဲ့အချိန်ကာလတိတ်မကြံတော့သလိုတရားစွဲနိုင်လောက်တဲ့အထောက်အထားခိုင်ခိုင်လုံလုံလည်းမရှိရကြောင်းနေရပြန်ပို့ရမှာဖြစ်ကြောင်းမလေးရှားရှင်းနေချုပ်မိုဟာမက်အပန်ဒီအာလီကဒီကနေ့ပြောဆိုခဲ့တာပါ။အမှုမှာအထက်ကတန်တရားရှိသူနှုတ်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစီတီအစီယာနဲ့ဗီယက်နမ်နိုင်ငံကအသက်28နှစ်အရွယ်ဒွန်တီဟောင်းတို့နှုတ်ကိုတော့မနေ့ကပဲလူသတ်မှုနဲ့ဆွဲချက်တင်ခဲ့ပါတယ်။သူတို့နှစ်ယောက်စုံကတော့အသက်ရုပ်မြင်တဲ့ညအစီအစဉ်တစ်ခုမှာတရုတ်ဆောင်ခဲ့ရတာလို့ယုံကြည်ထားကြပြီးအပြစ်မရှိကြောင်းလည်းညှင်းဆန်ထားကြပါတယ်။လူသတ်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးသူတို့နှုတ်ကတည်တံထိကြက်ခံရနိုင်ပြီးဧပြီလမှာတရားရုံးတင်စစ်ဆေးမှာဖြစ်ပါတယ်။သူတို့နှုတ်ကလေဆိပ်လုံခြုံရေးဗီဒီယိုမှတ်တမ်းတွေမှာတည်ဆုံးသူကင်ချုံနန်းရဲ့မျက်နှာပေါ်ကိုအဝတ်တစ်ခုနဲ့အုပ်ပြီးနောက်ပိုင်းမှာလေဆိပ်ကနေထွက်ခွာသွားတဲ့အမျိုးသမီးနှစ်ဦးဖြစ်ကြောင်းဆွဆွဲခံထားရတာပါ။ဒီနောက်မိနစ်20လောက်ကြာမှပဲကင်ချုံနန်းတည်ဆုံးပြီးမလေးရှားအာဏာပိုင်ကတော့သူဟာအာယုံရော့ထိခိုက်စေတဲ့ VX တရုတ်စိတ်ကြောင့်တည်ဆုံးတာလို့လည်းပြောဆိုထားပါတယ်။
မြောက်ကိုရီးယားကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကအန်ဒီယေကြီးလာတဲ့နျူကလ িয়ার စစ်ပွဲအတွက်စီရေလေ့ကျင့်မှုတွေထပ်ပြီးဆောင်ရွက်ခဲ့ပြီးဒီအတွက်အထူးရောက်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပါတယ်။မြောက်ကိုရီးယားစစ်ဦးစီးချုပ်အဖွဲ့ရဲ့ပြောခွင့်ရရဲ့ကြေညာချက်ကိုနိုင်ငံပိုင်ရုပ်သံကဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်တာဖြစ်ပါတယ်။ကျင်းညာချက်မှာတော့အမေရိကန်နယ်ချက်တွေရဲ့မြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒတွေကိုလိုက်နာဆောင်ရွက်နေတဲ့လက်အောက်ခံနိုင်ငံတွေလို့လည်းသုံးနှုန်းဝေဖန်ပြီးဒီနိုင်ငံတွေကိုမြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်မယ်လို့ပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြား2019ခုနှစ်တည်းစစ်ပတ်ဆိုင်ရာဆက်ဆံရေးတွေနှေးကွေးလာနေတယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဆိုင်းငံ့တာကန့်သက်တာတွေရောရှိလာမလားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ နနငါစစ်တက်ကြဒီနေ့စမ်းပိုင်းမှာဒီချိန်တွေ့ဆုံပြီးဇန်နဝါရီလ18ရက်နေ့ကတွေ့ဆုံမှာဒီနေ့တက်ဆွေးနွေးမဲ့အစီအစဉ်တွေပါဝင်ကြောင်းလဲအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်အာရှပစိဖိတ်ရေးရပြောခွင့်ရရေးတက်တမှု Gary Ross က VOE ကိုပြောဆိုခဲ့တာပါ။ပုံမှန်အဖြစ်ဒီလိုအစီအစဉ်တွေကိုပြီးခဲ့တဲ့ထဲမှာကလေးကကြိုတင်ပြင်ဆင်လို့ရှိပါတယ်။ဒီအမေရိကန်စစ်ဖက်ဆိုင်ရာဆက်ဆံရေးကိုရပ်ဖို့ပဲဖြစ်ဖြစ် short chat ကိုပဲဖြစ်ဖြစ်တမန်ထရန့်အစိုးရကညွှန်ကြားတာမျိုးတော့မရှိသေးဘူးလို့လည်းတမ်မူကယ်ရီယော့စ်ကပြောဆိုထားပါတယ်။တရုတ်ကာဝေးဝန်ကြီးဌာနကလည်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုညှိနှိုင်းနေစေဖြစ်ကြောင်းအတည်ပြုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးတိုးတက်မှုဟာအရေးကြီးတဲ့ကိစ္စရပ်အဖြစ်သဘောထားကြောင်းနဲ့နှစ်ဖက်စစ်တပ်ကြားရေရှည်တည်တံ့ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေထူထောင်ရမှာအမေရိကန်ကပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်ကြောင်းလည်းတရုတ်ကာဝေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပဲပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့3နှစ်အတွင်းမှာတော့ဖေဖော်ဝါရီလကုန်လောက်ဆိုရင်နှစ်နိုင်ငံစစ်ဖက်ဆိုင်ရာအဆင့်မြင့်ဆုံးပုဂ္ဂိုလ်တွေအနည်းဆုံးတစ်ချိန်တော့တွေ့ဆုံလေးရှိရပါတယ်အမေရိကန်ပူးတွဲစီယူစီချုပ်များတဘာပတိဘုံချုပ်ကြီးဂျိုးဆက်စတမ်ဒါဖော့ကတော့အမေရိကန်နဲ့တရုတ်စစ်ပစံရဆက်ဆံရေးရနိုင်ငံရေးအရာဆက်ဆံမှုတွေနဲ့လည်းဆက်နွယ်နေတဲ့ကြောင်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံကအသုံးမြတဲ့ငွေစက်ကူတချို့ကိုဝန်ကြီးချုပ်နရိန္ဒရာမိုဒီကဖျက်သိမ်းလိုက်တာကြောင့်အိန္ဒိယရဲ့စီးပွားရေးတည်တည်တသာကျဆင်းသွားမယ်လို့အများကခန့်မှန်းခဲ့ကြပြီးမယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့အချက်လက်တွေအရနောက်ဆုံး၄လပတ်အတွင်းအိန္ဒိယစီးပွားရေးကျဆင်းမှုကမဆိုစလောက်ပဲရှိခဲ့ပါတယ်။ဒီအချက်ကြောင့်စီးပွားရေးပညာရှင်တွေကအံ့ဩစရာဖြစ်ခဲ့တာပါ။တရားဝင်ကိန်းဂဏန်းတွေအရအိန္ဒိယစီးပွားရေးတိုးတက်မှုနှုန်းကပြီးခဲ့တဲ့အောက်တိုဘာလကနေဒီဇင်ဘာလအထိ900ရာခိုင်နှုန်းဖွင့်ပြိုးခဲ့ပြီးဒီအရင်ကဖွင့်ပြိုးမှုနှုန်းက 9.4 ရာခိုင်နှုန်းနဲ့ရှင်ရင်ဖွင့်ပြိုးမှုနှေးကွေးသွားတာဖြစ်ပေမဲ့အများစုခံမှန်းသလောက်တော့မဆိုးဝါးခဲ့ပါဘူးရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိခင်ထိုက်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါရှင်းနေဦးကိုနေလောက်ကြံခံရတဲ့အမှုကိစ္စနောက်ဆုံးအခြေအနေနဲ့အရင်ဆုံးတင်စပါမယ်ရှင်ရှင်းနေဦးကိုနေလောက်ကြံတပြတ်ခံရတာတလတင်းတင်းပြစ်ပြီးဖြစ်ပေမဲ့လို့ဖမ်းမိထားတဲ့တရားခံတွေလွတ်မြောက်နေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရတရားစွဲဆိုနိုင်ဖို့တရားရုံးတင်တာမကဒီတင်တာတွေကိုမတွေ့ရသေးတဲ့အတွက်တရားစီရင်ရေးအပိုင်းမှာပွင့်လင်းမြင်သာမှုရှိပါမလားလို့ဒီမြန်မာနိုင်ငံရှင်းနေများကွန်ရက်တောင်းရှိသူတို့ကပြောဆိုလိုက်ပါတယ်လေစိတ်လိုလူမြင်ခွင်းမှာအသက်ခံရတဲ့အမှုပေါ်စေခိုင်းသူတရားခံအစ်စ်မှန်ပေါ်ပေါက်ရေးဘလို့ကင်တွယ်စစ်ဆင်းနေတယ်ဆိုတာပြည်သူကိုအချိန်နဲ့တပြေးညီရှင်းလင်းဖို့ကိုလည်းဒီလူငယ်ကွန်ရက်ကတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြန်ကြားရေးဝင်ကြီးပါပါဝင်တဲ့နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံကလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NND ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုဖမ်းဆီးပြီးစုံစမ်းစစ်ဆေးနေတယ်လို့ပြည်ထရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့ဇန်နဝါရီလ29ရက်နေ့ဦးကိုနီတည်ဆုံခဲ့တဲ့နေ့ကနေစလို့တနက်နဲ့ပြစ်သူအပါအဝင်ဖမ်းဆီးစစ်ဆေးနေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဆက်လက်အရေးယူနိုင်မှုတရားစွဲဆိုတရားရုံးတင်နိုင်မှုအရေးလှုပ်ဆောင်တာတော့အခုထက်ထိမတွေ့ရသေးဘူးလို့မြန်မာနိုင်ငံရှိနေမြကိုရဲ့ဦးဆောင်အဖွဲ့ဝင်တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကအခုလိုပြောပါတယ်
အဲ့တော့ဒီမို့ကဂျန်နရီလ29ရက်နေ့ဖြစ်တယ်အဲ့ဒီနေ့ပဲစီလင်းကိုစဖမ်းတယ်စီလင်းကိုစဖမ်းပြီး12နိုင်ကြာ3နိုင်နေကြတော့အောင်စော်ဝင်းကိုဖမ်းတယ်တော့အဲ့ဒီနောက်ပိုင်းမှာစင်ငယ်စင်ငယ်စီကဂျူရူဘာရူစကြီးဖမ်းလာတယ်အဲ့တော့ပြီးလို့ရတဲ့အမှုဆုံးပြည်ကံကစီလံထိုက်တာဆိုတော့ဂျင်မန်နှစ်ပတ်ပဲယူရမယ်အဲ့တော့ဂျင်မန်နှစ်ပတ်ယူရမယ်ဆိုရင်ဂျင်မန်နှစ်ပတ်ဆိုရင်28ရက်ဆိုတော့ဖတ်ချက်တည်းနေယူနေနေမှာအဲ့ဒီဂျုံပင်နဲ့အဆင့်ကိုလည်းပဲကျွန်တော်တို့မကြတိရဘူးเนาะအောင်းလေးတိုင်းကိုလိုက်ခါနာမမိဘူးဆိုရင်သူ့ကိုတေးခံရင်းမှုဖွင့်သလားဘာမှမတိရဘူးเนาะတရေသာဆရာကြီးတရင်တော့ကျက်ပြီးဝင်တာမတိရဘူးအဲ့တော့သူမင်းမြင်တာမှုလုံးဝမရှိသေးနဲ့ဒီအမှုကိုတောင်းရနေရလို့ပဲကျွန်တော်တို့ကပြောနေတယ်ဥပဒေနဲ့အညီဆောင်ရဲ့ဆိုတော့ကျွန်တော်တို့ဒီတွေ့ကြတိရနိုင်တဲ့အချက်နဲ့တစုံပြားမရှိဘူးခင်ဗျာ
ပြည်သူတွေရဲ့နေစဉ်လူနေမှုဘဝလုံခြုံရေးတာဝန်ယူထားတဲ့ပြည်ထရေးအနေနဲ့လည်းအခုလိုမျိုး လေးစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်လို့စေခိုင်းသူတရက်ခန့်အစ်အမှန်ပေါ်ပေါက်ရေးဘလို့ကင်တွေသွားမလဲဆိုတာလူငယ်တွေကစောင့်ကြည့်နေကြောင်းလဲဥကိုနီရဲ့တလားပြေကြေညာချက်ကိုရန်ကုန်လူငယ်ကွန်ရက်ကဒီကနေ့ထုတ်ပြန်ပါတယ်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့တရက်ခန့်အစ်အမှန်တွေကိုဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူပေးနိုင်မှုကိုလည်းတောင်းဆိုပါတယ်လို့ရန်ကုန်လူငယ်ကွန်ရက်ဥက္ကဋ္ဌမတ်တင်စာရှင်လဲကြီးကပြောပါတယ
်ရှင်လုံးချက်တွေကတော်မျောမှန်းထားဒါချက်တောင်ပို့ပြီးတော့စိတ်ပြက်ဖွယ်ရအကျိုးတောင်းစီတော်မှုမရှိတဲ့တုံးသက်ချက်တွေဖြစ်နေတာဆိုတဲ့အခါမှာကျိုးလုံးတဲ့သူတွေပေါ်မှာအမှုပေါ်လျော့အောင်ကောက်ပဲပြောဆိုတာဖြစ်တဲ့တုံးသက်ချက်တွေဖြစ်နေတာမျိုးလည်းကျွန်တော်တို့မြင်ရတယ်ဒီအတွက်ကြောင့်လို့ကျွန်တော်တို့ထပ်မံပြီးတော့တိုက်တွန်းလိုတာကဒီဖြစ်ရအပေါ်မှာပေါ့နော်တာဝန်ယူမှုတာဝန်ခံမှုပို့ပြီးတော့ပြည်ပြည်နဲ့လှုပ်ဆောင်စီလိုရဲနောက်တစ်ခုကပွင့်လင်းမြင်သာမှုအပြင်နဲ့ပြည်ပြည်တွေကိုပုံစံတစ်စထုတ်ပြန်မှုတွေကိုပြုလုပ်ပေးသွားဖို့ဆိုတာမျိုးလည်းကျွန်တော်တို့ထပ်မံညွှန်းလဲပါရှင
်ဥကိုနီရဲ့လူတက်မှုမှာကျွလွန်သူတွေဟာလူငယ်သဘာဝအရာပုံကိုရေးမကျေနပ်ချက်ကြောင့်တက်ဖြတ်ရတာပါဆိုတဲ့စကားရက်နဲ့လူငယ်တွေအပေါ်ပုံဖြတ်ပြောဆိုခဲ့တဲ့အပေါ်လဲလူငယ်ကွန်ရက်အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချတယ်လို့မတ်တင်စာရှင်လဲကြီးကပြောပါတယ
်။ဒီမှာနိုင်ငံကလူငယ်တို့အနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံဘူးဆိုတာမျိုးကိုကျွန်တော်တို့တိကပေါ်လင်းစင်လူတွေနောက်တစ်ခုကတော့ပို့ပြီးတော့ကျွန်တော်တို့ဒီထုတ်ပြန်ချက်ဖြစ်ဖို့အတွက်ကိုတွန်းအားပေးထားတဲ့အချက်ကတော့ဒီရင်းဝင်ကြီးဌာနရဲ့တင်စာရှင်လဲပွဲမှာပေါ်ပြတုံးဆွဲထားတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒီကအားဖြင့်တော့ယူလုံးနဲ့တရားခံနေတာလူငယ်တဘာဝသူတို့ရဲ့ရှင်ရင်းနိုင်တဲ့ဖြစ်ခြင်းမဲ့သူတို့မျိုးလုပ်ကြတဲ့ဆွဲပုံစံမျိုးအဓိကကျွန်တော်တို့ခံစားရရတော့ဒီလူငယ်ဆွဲဟာကိုတုံးသွားတယ်လူငယ်အသက်ရမဟုတ်ဘူးဆိုတာလူတိုင်းသိကြပြီနဲ့အဲဒီလိုမျိုးလူငယ်လို့တုံးတုံးသွားခြင်းအဖြစ်တိတ်ဒီလိုအနေမှာခင်မအမြင်မှာပေါ့နော်အော်လူငယ်လို့ဖြစ်တာဆိုရဲအထင်မြင်နေပုံမှန်ဖြစ်ခံရရသူတို့ခံစားရတဲ့ကတောက်တောက်တာမျိုးထုတ်ပြန်လို့ကျွန်တော်ကြိုးစားခဲ့တာဖြစ်ပါတယ
်နောက်ဥကိုနီတက်ဖြတ်ခံရမှုနဲ့ပတ်သက်လို့လူအတိုင်းဝိုင်းအချင်းချင်းကြားအမုန်းပွားစေမဲ့စကားတွေအကြောင်းအရာတွေနဲ့ပြည်သူလူထုကြားမှာဖြန့်ဝေလှုပ်ဆောင်နေတာတွေကိုတာဝန်ရှိတဲ့သူတွေအနေနဲ့ထိရောက်စွာအရေးယူဟန်တာပေးဖို့ကိုလည်းလူငယ်ကွန်ရက်ကတောင်းဆိုပါတယ်။ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကိုယ်တိုင်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်တရားခံပေါ်ပေါက်နိုင်ရေးဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပေမဲ့လို့ပြောဆိုချက်တွေနဲ့ပတ်သက်လို့ဝေဖန်မှုကထွက်ပေါ်နေချိန်လည်းဖြစ်ပါတယ်။တက်မတော်ဘက်ကရခိုင်အရေးသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်နေပါတယ်လို့ထည့်သွင်းရှင်းလင်းသွားခဲ့ပါတယ်ရှင်။
မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါရဲ့ရှင်။အခုတော့မွန်ပြည်နယ်မှာတရားနာမယ်ပေးမဲ့အရေးညှဉ်းခုမှုဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကိုဆက်သွယ်ဆောက်လုပ်ထားတဲ့တန်လွင်တရားအဲ့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းတရားအမည်ပေးသတ်မှတ်ရေးပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးသွားမယ်ပေါ့။မွန်ပြည်နယ်ဒေသခံ3000ကျော်ကနေဒီကနေ့ဒီချောင်းစုံမြို့နယ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒေသခံတွေအနေနဲ့ကတော့ဒေသနဲ့ကိုက်ညီတဲ့တရားနာမယ်ပေးဖို့တောင်းဆိုကြပါတယ်။အစိုးရအနေနဲ့ဒေသခံတွေရဲ့သဘောထားကိုလျှို့ရှုခဲ့မယ်ဆိုရင်မွန်တမျိုးသားလုံးတိုင်းတာဆန္ဒပြသွားမယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်နယ်အစိုးရအနေနဲ့နှစ်ဖက်စလုံးစင်ကျင်တုံတရားနဲ့လောက်ကင်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ပူဂျုံစန္ဒရာမြင်းနဲ့ပြည်သူ့လှုပ်တော်ကလည်းလက်ခံဆွေးနွေးသွားမယ်။မော်လမြိုင်ချောင်းစုံတန်လွင်မြေကူတရာရေးနဲ့ပတ်သက်ပြီးမုံပြင်းနယ်ချောင်းစုံမြို့နယ်မှာဒီကနေ့မှာကန့်ကွက်ဆန္ဒပြပွဲတရားဖြစ်ပွားခဲ့ပါတယ်။ကန့်ကွက်ဆန္ဒပြခေါင်းဆောင်သူဖြစ်တဲ့နိုင်တင်ညွတ်ကတော့ဒရာမြီကိုသေဒ္ဓခန့်နဲ့လူလာတဲ့အမည်ပေးဖို့တောင်းဆိုထားတယ်လို့ပြောပါတယ
်။စန္ဒင်္ဂရာချောင်းစုံနာမည်နဲ့စီမံကိန်းကျခဲ့တယ်။ဆယ်နောက်တနေ့ချတဲ့ခါကျတော့လေစန္ဒင်္ဂရာချောင်းစုံနဲ့ပဲရင်ဆိုးရတာချခဲ့တယ်။အခုပြီးတဲ့ခါကျမှအဲ့ဒီဥစ္စာကိုမျက်ကွယ်ပြုပြီးတော့သူတို့ကအင်အားသုံးပြီးအနိုင်ကျင့်ပြီးတော့သူတို့လူချင်းနဲ့သူတို့မကြုံခံနိုင်မယ်ကိုသိတယ်ဆိုတာတော့တဘာဝမကျဘူးကောက်ွက်တာ။
ဒီတရားကိုအရင်သမရဦးသိန်းစိန်ဆိုရလက်သက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးတန်လွင်တရားချောင်းစုံလို့အမည်ပေးထားရကနေ NLD ဆိုရလက်သက်မှာဘူကျောအောင်စန်းတရားလို့အမည်ပြောင်းမဲ့လှုပ်ရပေါ်မှာကန့်ကွက်တယ်လို့သူကဆိုပါတယ်။ဒီမိရက်မှာဆန္ဒပြသူတွေအနေနဲ့ချောင်းစုံမြို့နယ်ကညော်ကျေးရွာနဲ့တရားကြီးကြားမှာရှိတဲ့ချင်းကလမ်းတစ်လျှောက်မှာဒေသခံ3000ကျော်ကနေကျွေးကျော်တန်တွေနဲ့ခြေသက်လမ်းလျှောက်ကန့်ကွက်ခဲ့ကြပါတယ်။
အကြိမ်ရေပေါ်ချောင်းစန်းတရားနဲ့ပဲသူတို့နောက်မဆုတ်ခွင့်နဲ့သွားမယ်ဆိုရင်ဒီ10ရက်ပြည့်တဲ့နေ့မှာဘုပ္ပဲချမ်းမော်လမြိုင်ဘက်ချမ်းပေါ့နော်မိုးလူတို့တရားလုံးကနေပြီးတော့အင်အားတထောင်ခါပေါ့ပြန်လဲပြီးတော့ဆန္ဒထုတ်ပေါ်သွားမယ်လို့ဒီကော်မတီဖွဲ့ထားပြီးဒီဆန္ဒ15ဦးကော်မတီနဲ့
ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်ရပုံမှန်စည်းဝေး14ရက်မြောက်နေ့မှာမွန်ပြည်နယ်ပေါင်မြို့နယ်မဲဆန်လတ်နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်မိကွန်ချန်းကနေမုံပြင်းနယ်မော်လမြိုင်နယ်ချောင်းစုံမြို့ကြားတန်လွင်မြစ်ပေါ်ကအသစ်တည်ဆောက်ထားတဲ့မြေကူးတရားကိုပူကျောင်းဆန်းအမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ပြည်ထောင်စုဆိုရကိုတိုက်တွန်းကြောင်းဆိုကိုတင်သွင်းခဲ့ရမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေလက်ခံဆွေးနွေးဖို့ဆုံးဖြတ်ခဲ့ပါတယ်။ မနေ့ကမှကျန်းသစ်စာချိန်ဆိုပြီးမွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့တောက်တာအေးဆန်ကတော့ဒီသရမ်းမြေပေးရေးနဲ့ပတ်သက်ပြီးနှစ်ဖက်စလုံးစင်ချင်းတုံတရားနဲ့လှုပ်ကန်ဆောင်ရွက်မှုတိုက်တွန်းခဲ့ပါတယ
်။ဒီသားကတေးချာစဉ်းစားပြီးတော့ဟောက်တာလားနှစ်ဖက်လုံးကဒါကိုအလုံးစင်ချင်းတုံတရားနဲ့စဉ်းစားပြီးတော့လှုပ်ကန်ဆောင်ပေးကြပါကျွန်တော်မြတ်တာရပါတယ
်။ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးမြင့်မြင့်ဦးလက်ထက်ကလည်းဘူကျောင်းဆန်းမွေးနေ့ဖေဖော်ဝါရီလ17ရက်နေ့မှာအထက်ကညွှန်ကြားချက်အရဘူကျောင်းဆန်းသရမ်းမြေပေးဖို့စီစဉ်နေစဲမှာဒေသခံပြည်သူတွေသံဃာတော်တွေမွန်နိုင်ငံရေးပါတီတွေကလည်းကန့်ကွက်ခဲ့ပါတယ်။ဝန်ကြီးချုပ်အနေနဲ့ပြည်သူတွေနှစ်သက်သက်မြေပေးဖို့သဘောတူခဲ့ပြီးတာဝန်ရသူကလည်းနှုတ်သက်ခဲ့ပါတယ်။ဝန်ကြီးချုပ်ဦးမြင့်မြင့်ဦးတာဝန်ရသူကလည်းနှုတ်သက်သွားတာဟာသရမ်းမြေပေးရေးကိုဒေသခံတွေရဲ့ဆန္ဒကိုလိုက်လျှောလို့ပါတီကနေဖိအားပေးတာဖြစ်ကြောင်းသတင်းတွေလည်းပေါ်ထွက်နေပါတယ်။ဘလူးကျွန်းဒေသခံလည်းဖြစ်စာရေးဆရာသူလည်းဖြစ်တဲ့တောက်တာခေမောင်ညူကတော့တရေကောင်းမြည်တွေထက်ဒေသကိုအခြေခံတဲ့မြည်ပေးတဲ့နယ်လို့သူ့အမြင်ကိုခုလိုပြောပါရတယ်
။ကျွန်တော်ဒေသခံတွေကတော့ဘလူးကျွန်းတရားဆိုရင်တောင်းလို့ဆောင်းဆောင်တရားဆိုရင်ပုံလိုကြိုက်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်ထင်ပါပဲ။ဟောတရေကောင်းနာမည်ကြီးချက်ကိုအရက်နာမည်လေးပြီးရင်တော့သဘောကျမှာလို့ကျွန်တော်ထင်ပါတယ
်။မွန်ပြည်နယ်ကြိုက်သူမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကူကူဦးကတော့ပြည်တော်စုကနေဆောက်လုပ်တဲ့စီမံကိန်းဖြစ်လို့ပြည်တော်စုအစိုးရနဲ့သာသက်ဆိုင်တယ်လို့အမြင်ရှိနေပါတယ်။မွန်ပြည်နယ်ဒေသခံဆန္ဒပြသူတွေအနေနဲ့ဒေသခံတွေရဲ့သဘောထားမပါပဲဘူကျောင်းဆန်းသရအမြေပေးတာကိုကန့်ကွက်ခဲ့တယ်လို့သရဆူတင်သွင်းသားမှုကိုပြည်သူ့လွှတ်တော်ကနေပြန်လည်ရုပ်သိမ်းပေးဖို့ကိုလည်းအလေးနဲ့တိုက်တွန်းထားပါတယ်။အစိုးရအနေနဲ့ဒေသခံတွေရဲ့ဆန္ဒကိုလိလူရှုမယ်ဆိုရင်မွန်သူမျိုးသားလုံးအတိုင်းအတာဆက်လက်ရေးဆူဆန္ဒပြသွားဖို့ဥဆောင်ကော်မတီတရက်ကိုလည်းဖွဲ့စည်းထားပြီးဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံကအောင်ပါလီတိန့်ထီစုကြီးနဲ့ပတ်သက်တဲ့အပြောင်းအလဲကိုလည်းတင်ပြပေးပါမယ်။ပြည်တွင်းအခွန်များဦးစီးဌာနအောင်ပါလီတိန့်စုဌာနခွဲကနေစုကြီးငွေ3,500ကနေ3,000အထိတိုးမြင့်လိုက်တဲ့ကျ900ရန်ထီလက်မှတ်တွေကိုမနေ့ကစတင်ရောင်းချလိုက်ပါတယ်။စုငွေတိုးလိုက်တဲ့အတွက်လူမှုစိတ်ဝင်စားမှုပိုတိုးလာပြီးအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုရောင်းချမယ်ဆိုရင်ပြည်သူလူထုနဲ့နာပြီးထီကုန်သေးတွေသာအကျိုးများရရှိလိမ့်မယ်လို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ပြည်ရင်းကွန်များဦးစီးဌာနအောင်ပါလီတိန့်စုဌာနခွဲကကျက်900တီလက်မှတ်တွေကိုဒီကနေ့မတ်လ1ရက်နေ့မှာစတင်ရောင်းချလိုက်ပါပြီ။ရခိုင်ကျက်900တီလက်မှတ်များအစားကျက်900တီလက်မှတ်တွေကိုရောင်းချတာဖြစ်တဲ့အတွက်စုငွေတွေကိုလည်းကျက်3,000အထိအများဆုံးတိုးမြင့်လိုက်ပါတယ်။ကျက်900တီလက်မှတ်ဟာစုချင်းငွေတိုးလာတဲ့အတွက်တီလက်မှတ်နဲ့လုံခြုံရေးစင်ကိုပါတိုးမြင့်ထားပြီးဈေးတင်ရောင်းချတာတွေရှိပါကအစိုးရအနေနဲ့ရေးယူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုပြည်ရင်းကွန်များဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမင်းထွတ်က VOA ကိုခုလိုပြောပါတယ်။
သူလုတာမဖြစ်အောင်သူကဈေးစုမဲရလည်းများပို့ပြီးတော့များလာတာပေါ့အကောင်းစုဆိုတော့အဲကြောင့်မို့လုံခြုံရေးအစင်တန်းပို့ပြီးတော့ security feature တွေပို့ပြီးတော့တိုးထားတာပေါ့တကယ်လို့ဒီဥစ္စာကိုပို့ရောင်းနေဆိုရင်သူတို့ပေးထားတဲ့ deposit တွေရှိတယ်ကျွန်တော်3လစာတင်ထားရခြင်းဒါတွေကိုကျွန်တော်တို့ကနိုင်ငံပိုင်ဖိမယ်နောက်တစ်ခါသူတို့ blacklist တွင်းမယ်နောက်တစ်ခါသူတို့ကိုနောက်ပိုင်းကျွန်တော်တို့က permit တွေမပေးဘူးပေါ့ဗျာကောင်းချပါဦးအဲ့လိုမျိုးကျွန်တော်ထိချုပ်မယ်ပြထားပါတယ
်ဆူရကအော်မလီတီဖွင့်လှစ်တဲ့အခါတီလက်မှတ်ရောင်းရငွေ40ရာခိုင်နှုန်းကိုနိုင်ငံတော်ဘဏ္ဍာဖြစ်ရယူပြီးတော့ကျန်60ရာခိုင်နှုန်းကိုစုငွေဖြစ်ထုတ်ပေးပါတယ်ကျန်နေရာတဲ့တီလက်မှတ်ကနေ900တိတိုးမြင့်လိုက်တဲ့အတွက်ပြည်တွင်းကွန်ကားနေရရှိတဲ့တိုင်းပြည်ဘဏ္ဍာတိုးတက်လာနိုင်တယ်လို့သတ်မှတ်ထားတဲ့ဇင်းတို့နေတဲ့တိုးမြင့်ရောင်းချပါကပြည်သူကနင့်နာပြီးထီကုံတဲ့ကြီးများကအကျိုးမြတ်ရရှိမယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒင်းလာဆရာဦးစီတော်မြစ်ကအခုလိုပြောပါတယ်
သူရစီကနေတိုက်လိုက်ဖြူဝဲတဲ့အဲ့ဒီထီကုံတွေကြီးတွေကအကျိုးမြတ်အများကြီးရပြီးတော့မှသူတို့တွေလည်းအကျိုးမြတ်ရှိသွားတယ်ပြည်သူလူထုကလည်းအစိုးရသတ်မှတ်ထားတာကတရားဘူးရောင်းရရင်သူကအဲ၄၀ရာခိုင်နှုန်းအခုကောက်မယ်60ရာခိုင်နှုန်းစုဝေဖြစ်ဖွဲ့ဝေပေးမယ်ဆိုတဲ့ဥစ္စာကပြည်သူလူထုကတကယ်ငွေကုန်ခံတဲ့ဟာကအဲထီလက်မှတ်တွေဈေးကြီးနေတော့အဲ့ဒီရာခိုင်နှုန်းတိုင်းပြည်သူလူထုကမခံစားရဘူးအဲ့တော့တစ်ခါကြီးပြတ်ကြည့်လိုက်ရင်တချို့ဒေါ်လာတွေမှာဆိုဘယ်လောက်ပဲခံစားရလဲဆိုတော့ဒီလူကလုံးကကြီးတရားဘူးထိုးလိုက်ရင်သူတို့စုအနေနဲ့ပြန်ရတာအဲ3ချက်4တော့ဆိုင်ကြရဲ30ရာခိုင်နှုန်းတော့ဆိုင်ကြရဲမပြည့်ကြဘူးဆိုတော့အများကြီးမျက်နှာမှုရှိတာပေါ့အဲ့တော့ဒီ900တက်ချက်ကထုတ်တဲ့အချိန်မှာအစိုးရကတော့အခုကတိပေးထားတယ်အဲဒီဟာဟိုပို့ပြီးတော့ရောင်းရင်ဟိုဖမ်းမယ်နော်အရေးယူမယ်ပေါ့နော်အဲ့လိုမျိုးတွေသူကကြီးညာထားတဲ့ခါကျတော့အဲ့ဒီတိုင်းမမှန်ကန်ကန်အဲရောင်းခဲ့တယ်ဆိုရင်တော့ဒီလူကတော့ဘာပဲပြောထီနဲ့ပတ်သက်ပြီးအရင်တော့လည်းဆိုင်တော့စုကြီးငွေတွေလည်းထိုက်တင်လောက်ရလာမယ်တန်းပြီးအခွန်ပန္တာလည်းဟိုထိုက်တင်လောက်သေးချာရလာမယ်အဲ့လိုဆိုရင်တော့ကောင်းတာပေါ့အဲ့လိုမဟုတ်ဘဲနဲ့အဲ့ဒီဈေးကြီးကြီးနဲ့ဝယ်ရကုန်တဲ့အရင်တော့လိုပဲဖြစ်မယ်ဆိုရင်တော့အဓိကထိခိုက်ညံ့တာမှာပြည်သူတွေကထိခိုက်ညံ့တာမယ်လို့ဖြစ်ပါတယ
်ဆိုအနေနဲ့ထီကိုစလေ2000ကျော်ကိုဖြန့်ဖြူးရောင်းချခွင့်ပေးထားပြီးအဲ့ဒီထီကိုစလေတွေကတစ်စစ်ပြန်လဲရောင်းရတဲ့ထီတွေကိုဈေးတင်ရောင်းတာကြောင့်တစ်စစ်ခံတွေကလည်းနောက်ထပ်ဈေးတင်ရောင်းချရပါတယ်ဆိုအစီကနေဒါရိုက်မဟုတ်ဘဲကိုစလေတွေကနေတစ်စစ်ရောင်းရတဲ့အတွက်မ ူရင်းစင်းနဲ့ရောင်းချလို့မရတဲ့အကြောင်းထိတဲ့တူဖြစ်တဲ့ကိုမင်းစော်ကြီးကခုလိုပြောပါတယ်
။ဒီလိုဆိုရင်သွားတော့မူရင်းဆိုရင်ဈေးမဖွင့်သေးဘူး။သူကငယ်ငားရတယ်မကြောက်ဘူးသူကဒါပေမဲ့သူကမူရင်းအများဖွင့်ပြီးတဲ့ကိုပို့ထွက်တာ။ဒါပေမဲ့သူကအခုဒီနေ့လိုဈေးမတက်မှန်သေးဘူး။ပယ်ဈေးနဲ့ဖွင့်မလားမသိသေးဘူးအဲ့ဒါ။ဆိုရင်သူကထိတာတော့မှအစွက်ထိတာမှယင်း200မလား200ဆိုတာ250 260အဲ့လိုပန်းတာ။ဟုတ်900ထိဆိုရင်တော့ဘယ်လိုဖွင့်မလဲ။အဲ့ဒါရှိသေးတယ်။အခုလိုတော့ရရင်တော့အင်ပြတာပေါ့လိုတော့မရပဲဒီကိုယ်စလေကြီးကိုလည်းပြတာလို့ရှိရင်ဟိုကောင်လေးဈေးကစားရတယ်ကိုရတကယ်တကယ်ရောင်းနေလို့ကြတော့ဒီသေးနဲ့မရရင်အဲ့ဒါဆိုဖြစ်တော့
အခုရောင်းမယ်အောင်မလေးတိန်းစုဌာနကျက်ငါးနဲ့ထိလက်မှတ်တွေကိုတော့အခေယ52လုံးထုတ်လုပ်ပြီးကိုယ်စလေတွေကိုရောင်းချပြီးရဲ့နောက်မှာအရန်ထိလက်မှတ်တွေလည်းထားရှိမှဖြစ်ပြီးတော့ဈေးကတည်းထိဈေးကြီးမြင့်တာတွေဖြစ်ပေါ်လာပါကအရန်ထိတွေကိုထုတ်ရောင်းချသွားမှဖြစ်ပါတယ်ကျက်ငါးနဲ့အောင်မလေးထိအမြင့်ဆုံးစုမယ်ကျက်3000အပြင်3500နဲ့3000စုကြီးတွေလည်းပါဝင်မှဖြစ်တဲ့အကြောင်းပြည်ရေးအခွန်များဦးစီးဌာနကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တရင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့လိတ်ကျွန်းလူတက်မှုဘက်ကိုကြည့်ကြရအောင်ပါရှင်ဗြိတိရှလူငယ်နှုတ်ဖြစ်တဲ့ဒေးဗစ်မီလာနဲ့ဟာနာဝိုက်ထရက်တို့တပ်ဖြတ်ခံရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှုတ်ရဲ့အမှုတွေအယူခံတရားရုံးကပယ်ချလိုက်တဲ့နောက်အမြင့်ဆုံးတရားရုံးကိုဆက်ပြီးအယူခံဆက်တက်ဖို့အတွက်လှုံ့ဆော်သွားမယ်လို့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးစုံစမ်းရေးကော်မတီကတာဝန်ရှိသူတွေပြောပါတယ်အပြည့်အစုံကိုတော့မတ်အေးအေးမှာကတင်ပြပို့ထားပါတယ်ရှင်
လေကျောလူသတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမားနှစ်ဦးကို2015ခုနှစ်နှစ်ကုန်ပိုင်းလောက်မှာတည်တံအပြစ်ပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ကြီးရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြေရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြခဲ့တာပါ။အယူခံတရားရုံးကနေမလာတရားနေ့မှာတော့တရားခဏ်အကျိုးဆောင်ရှေ့နေတွေတင်ပြထားတဲ့အယူခံကိုပယ်ချခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့အမြင့်ဆုံးတရားရုံးထိအယူခံဆက်တက်သွားဖို့အတွက်လှုံ့ဆော်သွားမယ်ဆိုပြီးမြန်မာတန်ရုံအထူးစုံစမ်းရေးကော်မတီရဲ့ခေါင်းဆောင်တူဖြစ်တဲ့ရှင့်နေဦးအောင်မျိုးတန်းကပြောပါတယ်
။အန်ကျေတို့ကတော့ဒီအစားကိုအခုအရှင်းအမြင့်ဆုံးတရားရုံးတစ်ခုတံမှသေးတယ်။ဟိုက်ကုတ်ခေါ်တာပေါ့လေ။အဲ့ဒီကိုဆက်တက်ပါမယ်။အဲ့ဒါကအယူခံဥပဒေရဆိုရင်တလားအတွင်းတက်ခွင့်ရှိတယ်။သို့တော့အဲ့တလားအတွင်းမှာမှအရှင်းမဖြစ်ဘူးဆိုရင်လည်းထပ်ပြီးတော့အယူခံပြင်မဲ့ရက်ကိုတိုးပြီးတော့တောင်းလို့ရတယ်။ဆိုတော့အဲ့လိုလဲတောင်းနိုင်ခွင့်ရှိတယ်။အဲ့တော့အန်ကျေတို့ကတော့မြန်မာနိုင်ငံတန်ရုံးကနေဖွဲ့ပြီးထားတာမဟုတ်လို့တန်ရုံးညွှန်ကြားချက်နောက်ပြီးတော့နိုင်ငံတိုင်းဝန်ကြီးဌာနရဲ့ညွှန်ကြားချက်နောက်ပြီးတော့အင်္ဂလိပ်လိုဒီအယူခံကိုပံ့ပိုးနေတဲ့နိုင်ငံတော်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်ပေါ်မူပြီးတော့အင်္ဂလိပ်လိုဒီအယူခံကိုဆက်လက်ဆောင်ရွက်ပါမယ်။တနည်းဆိုတော့အင်္ဂလိပ်တို့ကဒီကအမိန့်ရပြီးမှအင်္ဂလိပ်တို့ဆက်လုပ်ရမှာပါ။တပေါ်တော့အယူခံကအမိန့်ကိုအင်္ဂလိပ်ကူအောင်မှာပါ။ကူပြီးတော့အမိန့်ရမှာတော့လေအဲ့ရနဲ့ပူးတဲ့ဒီအယူခံကြောင့်လက်ချက်ပြန်မှာ
။လေကျောင်းအေးနဲ့ပတ်သက်လို့ပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ယူဆောင်ရွက်ခဲ့တဲ့သူတွေအပြောင်းလဲဖြစ်ခဲ့တာကြောင့်နောက်ထပ်တာဝန်ယူမဲ့သူတွေပါဝင်တဲ့လေကျောင်းရေးထူးစုံစမ်းရေးကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းတာတွေလှုပ်ဆောင်သွားဖို့အတွက်ပြင်ဆင်နေတဲ့အကြောင်းကိုလည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အန်ကယ်တို့အရင်တုန်းကအသံအမကြီးဗိုလ်ချုပ်ဝန်းမောင်ဖွဲ့ခဲ့တဲ့အဲဒီတန်ရုံးအထူးဖွဲ့ကိုအန်ကယ်တို့ကပြန်ပြီးရီနီးပေါ့ပြန်လည်မုံမှန်ဖွဲ့ရမယ်။ဘာလို့လဲဆိုတော့အခုနောက်တန်အမကဗိုလ်ချုပ်မျိုးမြင့်တန်းဖြစ်မှာ哦။အဲအဲ့ဒါလေးရီနီးဆက်လုပ်ပါမယ်။လုပ်ပြီးရင်နိုင်ငံတော်ဘက်ကနေပြီးတော့အရင်လိုပဲအစိုးရရှိနေကြည့်ကြည့်မှာပံ့ပိုးမှုအဲ့လိုအဖွဲ့တွေကိုလည်းရလုပ်ပြတတ်မယ်ဆိုတာသိရပါတယ်။နိုင်ငံတော်ဘက်ကလည်းဒီဟာကိုစိတ်ဝင်စားတဲ့သဘောရှိပါတယ်။ဒါဆိုတော့မနီးရတုန်းကအစိုးရဘက်ကလူကြီးတယောက်ကအင်္ဂလိပ်ရှိကိုပို့ဆက်လာခြင်းရပါလေ
။မလာတရက်နေ့တုန်းကတော့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့နောက်ဆုံးအယူခံတင်နိုင်ဖို့အတွက်မြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ထံလိတ်မှုပြီးကော်မတီကိုအမြန်ဆုံးပြန်လည်ပြင်ဆင်နိုင်ဖို့အတွက်စာပို့ခဲ့တယ်ဆိုပြီးလေကျွန်းလူသတ်မှုနဲ့ပတ်သက်လို့မြန်မာတန်ရုံးအထူးစုံစမ်းရေးကော်မတီကစုံစမ်းရေးမှူးဦးကျော်တောင်းကဆိုပါတယ်။
အဲကျွန်တော်တို့မနီးကဒီကျွန်တော်တို့လေကျောင်းကော်မတီလေတာဟဲနဲ့တောင်းဆန်းစုကြည်တဲ့ကိုကျွန်တော်ကြာပို့လိုက်တယ်ဒီဆိုင်ရုံးနဲ့ဒီစစ်နိုင်ရုံးကတစ်ရှင်းပေါ့လေအဲ့ဒီနိုင်ငံရေးဝန်ကြီးဌာနကဒီအရင်ကော်မတီကိုအသုံးပြုမလားမပြုတော့မပြုလို့ဘူးဆိုဖြစ်သိအကြေးပြုမယ်ဆိုလို့ရှိရင်လည်းပဲဘသူဘူးကောင်းဆောင်ပြီးတော့အကြံဆုံးဆောင်ရွက်ပါဆိုပြီးတော့သူတို့ statement ထုတ်ပြရမယ်လေ
မြန်မာရွှေပြောင်းလို့သမားခမ်းမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လေကျောင်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တစ်နှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။လိတ်ကျွန်းလူသတ်မှုနောက်ဆက်တွဲအခြေအနေကို VOA မြန်မာပိုင်းသတင်းတော်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချင်ပါရှင်။VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့ကျမရေကန္တာနဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြင်တာရင်သတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
အစိုးပြုတ်ထားတဲ့တောင်ကြီးဒါမို့ပင်လုံးမှာမရဘူးဆိုရင်တော့ဖြင့်ဘုဘကလည်းပြင်ညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုခဏရပ်ထားရုံပဲရှိတာပေါ့ဗျာ။
ကြားကောင်းပါတီတွဲပဲအတွင်ရင်မှုနှင့်ဆိုင်ကျော်ညွန့်လွင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့သွေးတိုးယောဂာနဲ့ဘဝနေထိုင်စားသောက်ပုံကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာသွေးတိုးယောဂအဖြစ်များလာနေပြီးဘဝနေထိုင်စားသောက်ပုံအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်သွေးတိုးယောဂဖြစ်ရပြီးဘလို့ကာကွယ်နိုင်လဲ။ယောဂဖြစ်လာခဲ့ရင်ဘလို့ကြိုသိနိုင်ပြီးတော့နောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်ဘလို့လုပ်သင့်တယ်လဲဆိုတာတွေကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင်။
โอเคဓမ္မတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးတိုးယောဂါဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာနိုင်ငံမှာသွေးတိုးယောဂါဖြစ်တဲ့သူများတော့ကျွန်တော်လည်းကြားကြတယ
်ဟုတ်ကဲ့ဆရာဒီသွေးတိုးယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းငြင်းငြင်းရှိတာဆိုဓမ္မဆင့်နေလို့ဆိုရင်တော့ငြင်းငြင်းဒီကလည်းဆိုင်ပါတယ်ခုရဲ့အထူးအမင်းစဉ်းစားကြည့်နေမှာသွေးတိုးယောဂါရှိတယ်ဆိုလို့ရှိရင်သွေးတိုးဖြစ်တာပါအခုဒီနေ့ဆန်းမှုပုံစံပေါ့ဘာအဝါဆုံးလဲသိကျင်းသိကျင်းယောဂရှိနေကျမကြီးဆက်ရှားမှုကိုယ်နဲ့လက်ရှားမှုတွေရှိနေတယ်ဒါဆိုသိကျင်းတဲ့သူတွေမှာသိကျင်းယောဂဖြစ်တာဟောဘာကြောင့်သိကျင်းယောဂဖြစ်လဲလက်ပြတဲ့သူတွေဟာသိကျင်းရတဲ့သူကူကြောင့်ဆိုသူတွေဉာဏ်ရှိတယ်အမှားဖြစ်ကိုယ်ကောင်သိကျင်းမှာသူစီဖြစ်တာဖြစ်တာမျိုးလို့ဟာစောက်ကောက်ကိုသွားတဲ့သိကျင်းကျင်းလို့ဒီကောင်ကျင်းတတ်တာမျိုးလို့ကိုခန္ဓာထဲမှာဟော်ဟော်မုန်းထွက်တာမမြင်ရတာလေပေါ့ပြီးတော့ဒီလိုစီးရေပေါ့ဟော်စတီလာဒီတောက်နေရတယ်ဒီလိုရှင်လေဒီကောင်ကျင်းကတတ်တတ်ပ
ါဟုတ်ကဲ့အဲ့ခါကျတော့ဆရာဒီကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာ
ကိုလက်ဆရာအားရတာပေါ့ဒီနေ့30လောက်ပုံမှန်လုပ်နေအဝါကနေအမျိုးမျိုးရှိအောင်ပရိဝေကိုသင်ပေးမယ်ဟောသူလေးတောက်တာမျိုးဖြတ်နေဖြတ်နေဒီလိုမျိုးတောက်တာမျိုးလိုပါဘူးဒီကိစ္စကငကြီးငါတပါရဲ့အစားအစာအလိုမျိုးခက်လေးလေးစားတတ်တဲ့ဒီမှာဆိုလို့ရှိရင်တော့ဒီလိုကတစ်ချက်ချင်းကြောင်းမလို့အဲ့လိုမျိုးရှောင်းခြင်းနဲ့ဒီကကြံစိတ်တော့ကဖြည်းဖြည်းမှုကိုဥိဝါဒနာတရားလောက်တာကြီးအတရားခိုင်တဲ့ဖြစ်လို့ဘူးလို့ရှိမှတ်တယ်အဲ့ဒါနဲ့ဖြစ်ကြောင်းမယ်ဆိုလို့ရှိရင်တော့အောက်ပြန်နိုင်ပါတယ်အခုကတော့အသက်50ကျော်လာပြီဆိုလို့ရှိရင်တော့ဒီကောင်ကြီးမျိုးတခြားတွေ့တဲ့မှာစိတ်ကများလာလို့စိတ်ကြည့်ကြည့်ရပါတော့ပုံမှန်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ခြေရည်ရာဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်နိုင်ခဲ့လို့ပဲဖြစ်ဖြစ်ပေါ့ဆရာနော်သွေးတိုးယောဂါဖြစ်လာခဲ့ပြီဆိုရင်စောစောသိနိုင်မှုဆရာရေဘလို့လက္ခဏာတွေမစောင့်ကြည့်မလဲ
သွေးတိုးရောညာတော့ဗာလက္ခဏာမှကြာလို့မရှိဘူးခေါ်ကျမတွေဖြစ်ဖြစ်မှုလို့ဒီပေါ်နေတဲ့အခါဆရာတို့မှသိကျက်နေတာမျိုးသိရတာပေါ့နော်ဆိုတော့သူပုံမှန်ဒီပေါ်ကျင်လာတော့ပေါ်သေးရ120ပေါ်ပြရ80ဝင်ကမကဘီမြောက်မှာရှိနေပုံမှန်လေးပြောတာ။ဟိုသွေးတိုးလို့တမဖို့ဒီအချိန်တခါလေးကန့်ရုံနဲ့နည်းနည်းလေးညားနေရင်ပြည့်စုံလို့တမလို့မရပါဘူး။သူကသိပေါ့ကိုတိုင်းနဲ့ကမ္ဘာဒီစားတော့အမေရိကန်နိုင်ငံနဲ့ဒီကျော်ရောကများကန်အပေးပြတမထားတာတော့သွေးကန့်ဖို့လေးဆုံး ်တင်လာတိုင်းအောင်လေအဲ့လိုမျိုးမတူညီတဲ့အချိန်ကာလတွေမှာသုံးကတိုင်းပြီးရတဲ့အဖြစ်အားပုံမှန်နေရာများပြားနေဒီရမ်းမကြောင်းနေလို့ပေါ်သေးတယ်140ပေါ်သေး90တိုင်းများပြားနေမှာတော့သိဖို့တမန
်ဟုတ်ကဲ့ဆရာပူတာမှုအနေထားရောဘယ်လိုရှိလဲဆရာကြီ
းဒီကိန်းပေါင်းစင်စင်ကြီးတွေကိုပဲလေလို့ရှိရင်ပြချက်လိုက်ညာလို့ရှိရင်ဒီလိုမျိုးကြောင်းစီစီကအဲ့လိုမျိုးကြီးတာမျိုးမဟုတ်ပါဘူးတော့တေတိုးသောကရှိတဲ့ကလေးရှင်ကျေးဇူးအချင်းလုံးအမြဲတမ်းလိုတိကျောင်းကျင်းပြနေတဲ့ခါတိုင်းအားသောတာလေးဖြစ်နေတယ်။အဲ့လိုမျိုးကောက်ရဖို့ဒီမှာချက်ထားတဲ့ကုသတရား။ကြီးတဲ့ခါကျရင်အကျိုးကြီးကျတာကမားမှာပဲ။တော့တခြားဘာနဲ့ကြိတ်ပြီးတော့ရှိနေတယ်။ဟောပြစီစီကျေးကျေးရောရှိနေလား။ဒီထဲမှာစီကံများနေလား။ဘဝလူနေလား။တော့ဒီမှာစိတ်ကိတ်ပေါလား။အဲ့လိုမျိုးချိန်ပြီးတဲ့ခါကျတော့ကုသမှုတွေကိုပြရတာမျိုးရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်တဲ့အခါမှာဆရာကြီးဘယ်လိုမျိုးရေရှည်အတွက်ပေါ့နော်ပြင်ဆင်နေလဲဆရာကြီ
းရေရှည်သူ့ရောကခံစားရတဲ့ဆိုတော့အဓိကအထူးပဲဆိုတော့နှလုံးနဲ့ကြိုးကြောတွေအထိလိုက်ဒီကြိုးကြောတွေကျင်းမှဆိုတော့ဒီကရေရှည်များနေတဲ့အခါကျတော့နှလုံးကလည်းပို့ပြီးတော့အလုပ်လုပ်ပါကြိုးကြောတွေကလည်းပဲထိခိုက်မှုရှိအဲ့ဒါကြတော့နှလုံးစက်တင်ရေပေါ်တာပေါ့အမှနှလုံးပုံမှန်လုပ်လို့လုပ်တာနှလုံးကုန်လို့မမှန်တာတော့နှလုံးကြိုးကြောတွေမှာတင်းမဆောင်ဆက်ကြမှာနှလုံးစကားပုတ်ပြီးတဲ့အခါကျတော့ဟာအသက်ကြီးတာနှလုံးကြည့်ကြောကျင်းလာတယ်ဖြစ်တယ်။ဒီတဲ့အခါကျအုံနောက်ကြည့်ကြောဖြစ်တယ်။အုံနောက်ကြည့်ကြောပေါက်တယ်ဆိုလို့စဉ်းစားလို့ချက်တယ်။ဒီကြည့်ကြောမှာရှိတဲ့ကြည့်ကြောကြီးဖြစ်တယ်ဆိုလို့စဉ်းစားပြီးအောင်ဖြစ်ကြတယ်။ဆိုတော့ဒီလက်ခံတာကိုပြောလို့ရှိရင်ကြည့်ကြောကြီးခရမ်းများပြီးတဲ့အခါကျဒီစမှာတော့ချက်ပြီးတဲ့အခါကျရင်ကြည့်ကြောတွေကနေအောက်ဆီဂျင်လို့အားရထပ်တယ်ဒီချင်းနဲ့သူအင်္ဂါလေးသတိနဲ့အဲ့ဒါကိုဒီလိုရှိအသက်ကိုပုံစံထားတယ်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေပြင်းပြထန်တယ်မဖြစ်အောင်ပေါ့ဆရာနော်သွေးတွေရောဂါရှိလာပြီဆိုရင်ရေရှည်မှာဒီကုသမှုအပြင်ပေါ့နော်ဒီနေပုံထိုင်ပုံစားပုံတပ်ပုံကြောင်းပုံနေထားတွေရော
ဆုံးပြီနဲ့ဆရာဝန်ကြီးအနေနဲ့ပါခဲ့တော်မှာဆိုပြင်ကြမယ်ပြီးတော့သွေးရောဂါကိုနာခံစားနေရလူကြီးဆက်ကကျတော့သွေးရေဒီထိုင်ပုံပုံတောင်းလိုက်လို့လိုအပ်ပါဘဝလုံးကြီးကိုဆွေးစေအခါကလေးကိုရှော့ဖို့လိုအပ်ဆက်လက်တော့လုံးဝဖြစ်အောင်ဒီအရက်လုံးဆိုတောင်းမှုဆောင်ပြရမယ်ဆက်ဆက်ပြီးအပြင်းနဲ့ဒီထုတ်ရတဲ့လို့အပြင်းနဲ့နေရာကြတဲ့အပြေဝကြီးနဲ့ဆက်ထားတဲ့စားစာတွေပုံပုံစားပြီးတော့အစီအစဉ်ကိုရှောင်ကြရတယ်။အပြင်းနဲ့ဆောင်ငန်းကြကြီးငွေနဲ့ပါတဲ့စားစာတွေလျှော့တာစုံမကြတာတွေစက်ကားဆက်ကပုံမျိုးနဲ့စားဆောင်ကြမှာရှောင်ကြရတယ်။ဟုတ်ဆက်မှပြောထားတဲ့အချိန်ကိုလည်းထူရှားအားကကိုဒီနေ့15မိနစ်ကနေမိနစ်30ကျန်ပုံမှန်လျှောင်ပြရတယ်။ဟုတ်ဒီတော့ကတွေကိုဖြည့်ဆော့ပြရမယ်။အဲဒီတန်းကြီးတွေနဲ့နေစက်တဲ့စားစုကိုသင်ပြီးပြီးတော့ဆက်စင်လာနေတဲ့သာသာနေဒီပေါင်းတင်နေတော့ဆက်စားကြတော့မယ်သူစစ်ကြည့်တော့ဒီနေ့တိရှိနေဘိုင်းကြီးကြည့်ဆက်နေဒီဘောနာပါရတော့ဟုတ်တော့မယ်ခလေးကိုရှိမဲ့နေဆက်နေစေတော့ခပြီးလေးချက်ကိုလောဆောင်အောင်ပြီးတော့ဒီရောဂါရှိမှရင်းစင်အသေးလေးကော်ဖီအဆက်ဆောင်ကြီးကြီးကြီးနဲ့ပေါင်းနေတဲ့စားတော့ဒီချက်ကိုစားတော့ဒီလိုရောဂါလို့အမှတ်လိုက်ပြီဆိုလို့ရှိရင်တော့ခုနပြောတဲ့အထက်မျိုးပုံစံတောင်းလို့မှုတွေကိုရေရှည်ထုတ်ဆောင်သွားရမယ်နောက်ဒီပုံစံကြီးတွေကိုလည်းကြည့်စီတော်တော်မှုလို့ပါအဲ့ဆံမှာသူလေးပုံမှန်လေးဖြစ်သူသိချက်လိုက်တယ်အတူပုံလေးရင်းတယ်မှာသူကြံတော်တော်မျိုးအဲ့ဒီလိုမျိုးကောက်လိုက်မတော်လိုက်လုပ်တဲ့ဆိုလို့ရှိရင်သူကသူလေးပြဖြတ်တာလည်းတော့တော့ကဖြစ်တော့ဘူးအားပေးလို့ဖြစ်သူကောင်းချင်တာတစ်သက်မတည်းပုံမှန်နေသမီးရှိမှာပါကျွန်တော်အဲ့မှာတင်ပြရခဲ့တယ်စစ်စိုးရောကလည်းဆိုင်တယ်တက်မှရတနာကြီးကိုဖြစ်ပေါ်မှုကနေတာဝန်ချက်ဖြစ်တာဖြစ်တာ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
ကုန်ဝင်မင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေကန္တာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဖြစ်နေတာနှစ်ပေါင်း90လောက်ရှိပြီဖြစ်ပေမဲ့အာဆီယံအသင်းမှဆွေးနွေးဘူးတာမဟုတ်ပါဘူးဒါပေမဲ့ဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်မှာမဟုတ်ပဲမြန်မာအစိုးရကသာဦးဆောင်ဖြေရှင်းရမှာဖြစ်ကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်
နေပေါင်းကြာပြီဖြစ်တဲ့ရခိုင်ပြည်မြောက်ပိုင်းကဘင်္ဂလီရိုဟင်ညာပြဿနာကိုဒေသဆိုင်ရာကိစ္စအဖြစ်အဖြေရှာဖို့လိုကြောင်း2014 February လထုတ်ဘင်္ဂလားဒေ့ရှ်အစိုးရမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ကုလသမဂ္ဂနဲ့ OIC အစ္စလာမ်အဖွဲ့လိုအပြည်ဆိုင်ရာအဖွဲ့အစည်းတွေမှဒီပြဿနာကိုတင်ပြပြီးဗမာအစိုးရကိုဖိအားပေးဖို့စာတမ်းမှာဖော်ပြပါတယ်။နိုင်ငံလက်တွဲဖြေရှင်းတာအဆင်မပြေပုံကိုဖော်ပြရန်ရောက်နေပါတယ်။ Thai, Malaysia, and Indonesia, the Bengali Rohingya, Yau Nida Jiao, Data Sanya, Pyatana, Pi, Piosu, Lajara, Pipung Yabare. Dawi me, Asia, Ma, Pidunyi, Maswepe, Yi, Mugu, Lekai, Tare, Dwe, Suinure, Senti, Yau Malaba, U. Myanmar, Okata, Lote, Nima Down, Yakai, Pine, Pyatanagu, Asia, Siwe, Ma, Mapa, Au, Pipe, Tana, Yabare. Dine, Tuja, Jakaro, Malaysia, Winijo, Najib, Raza, Kurai, Bengali Rohingya Ayegu Ati Ilne Taukana Lababe. Malay Muslim Noye Taukamu Yao Yakaipine Piatanagu Kurun Lo Dalo Yoja Bime Malaysia Jiang Yakaipine Piatanagu Patama Uzo Aje Asiama Sunui Layabade.
Yakaipine Miaban Piatanagu Sunibu Asian Nanganjai Wunjimia Siwi Jimbayan Malaysia Nanganjai Wunjiga Natown to Sach Nuimala Nasakon Yaniga Tempia Geragu Nyamaga Pechagebari Tabime Why won't I don't jar it? A sea wigu, Dizemala, Sakuyanima, Jimbabu, the Bodu Velu, Malaysia Nanganjai Tanaga, Tina Jama, Popiabari. Janguma Jimbare, Asia Nanganjai Wunjimia, a Lutsunuema, Yakanjine Chinigu, Dosuga, Shinlin Pio Jabare. Nama Suya Lugaimu, Nikuijau, Malaysia Wunjiga, Wibambi, Tita Lula de Juanjindu Opegu, Songzansi Sikaimu, a Jambibari. Don Zansu Jigale, Jala Gong Yashibu Dwe, a chain you would do a job, Pija like Bari.
Now, to Satongum Pisiri, Tinsantare, Malaysia, Taupan Yip Timogu, Laguin Pulai Bari. You can't be near a trade, you ate Malaysia, Taupan Yip Sigu, Yama Bemayo, Bangladesh Bemayo, Pianwin and Natria Bari. ASEAN data, my Muslinga, Chose Yagano, Buddha Baraga, Sashi Yaganone, Kriyanga, Sekone Yagano Shibime. Bengali Rohingya Pyatanagu, a yenga steak seven zaram ho babu. Lesi Bengali Dwegu, Thai, Indonesia, and Malaysia got Lemakane, a chain card with Shibare. Agri Laisamu Pinide, Malaysia, Winjiju, Najib Razaga, Yama Soyago, Wipan Shoncha La Roma, Holy Rijo, Piampi La Rava. Bengali Rohingya, Yegu, Piapi, Najib Razaga, Piduin, Nangaima, a miap topu, Josani Yabare.
ASEAN and Jai Wunjimia, Yangon, Lut Sunuwe, a P. Tala Aja, Malaysia, Ma, OIC, Islam Gaza Konanangan, put a seaway, Jimbabari. Jakaibine Betanago, Ninjans or Pishinao, a beautiful name, Yamago, Kunijabu, Indonesia, Timbiabari. Malaysia, Wunijo, Najib Razagaro, Yamago, Pitin, Shocha, Weban, Taikaibari. Mosalin Dialon Wari, Wayon Taikaiduro, OIC, Islam of Puega, Lilu Shurelu, Yamabega, Subari. Agri lay Samujo, Name Pielare, Najib Razaha. Yakaibine Tetanama, Name Gongyabu, Juza Nidelu, Nemabega, Chibabari. Dola Tankonea Sadharagu, Nyachi Jaon, Lodada, Piedelu, Ubidigatiga, Melissa Crouchka, Subari.
Cambodia Garo, ASEAN Yem, Meswape Yem, Mudai, Nemap, Pidun Yigu, Mawi Pambulu, Subare. Yakaibine Tetanaha, Bamase, Soya Kema, Ponsa, Amumune, Povo Kevime. ASEAN Athenha, we find Shokara Mumalo Babu. A Kuma, Malaysia, Winjijoga, Yeji Quinje, Lonido, Atanda Mide, Laos Mikalo, Pinidelo, Indonesia, Suvare. They know what the Muslim Lenekano, Yakin Pernama, Pawin Lama Suin Yarelu, Pioja Bime. ASEAN has Satongun, Topan Yelo, the Lona Mapipare. Malaysia, Ma Bengali Rohingya, around your sheep, Mima Pira, thank you, Shinida Jow, Yakin Pine Pietanago, Suin, Puvana. Tabawa Jabi me, Najib Razaye, a Piu Mujang, a Chini Pusu Panaimade. Indonesia and Philippines, IS Islamic State, a champion Tamane Niza to do it, Lucia Lavade. Taining and Tamaimale, a Chini Suwa Lavade. Dabime, Asiama, a champion Tama Putuan Nini, a CSM Shibabu. Muslim, a champion Tama Subulai, Kuni Kuhane, Pishiama Pivade. Sheila Manila, my Chimpame, ASEAN Tate Nilagama.
ဒီကိန်းပြည်နယ်ပြည်ထောင်စုနေမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။ဦးအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြကြရပါခုတော့စနေနေ့ည8:00လိုင်းဆွေးနွေးကမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာလူ့ခွင့်ရေးခြေနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရဲ့ချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရက်သားဆိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချတည်ခဲ့ပေမဲ့
ဒီနှစ်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
စနေနေ့ရတရရင်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်မံဖိတ်ခေါ်ပြစေ။ VOA မြန်မာပိုင်းကတရရင်ဆွေးနွေးခြင်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဗန်ဂျီယိုဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပါတယ်။မွန်ပြည်နယ်ကတန်လွင်တံတားချောင်းစုကိုဗိုလ်ချုပ်အောင်ဆန်းတံတားအမိပြောင်းလဲဖို့ပြည်သူ့လွတ်တော်အနေနဲ့လက်ခံဆွေးနွေးဖို့အတည်ပြုလိုက်ပြီးဆိုတာနဲ့ရခိုင်နဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအတွက်အခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားပါပါ။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဗန်တီယူဟာဇာတိမြေဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းဒေသကိုဖေဖော်ဝါရီလ28ရက်နေ့ကသွားရောက်ပြီးဒေသတွင်းလိုအပ်ချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်။အခုခရီးစဉ်ဟာနိုင်ငံတော်အကြီးအကဲဒုသမ္မတရာထူးစတင်တာဝန်ယူထမ်းဆောင်ပြီးနောက်သူ့ရဲ့ဒုတိယအကြိမ်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးချင်းပြည်နယ်တောင်ပိုင်းဒေသမြို့ကြီးတွေဖြစ်တဲ့ကံပက်လက်မင်းတပ်မတူပီပလက်ဝလိုင်လင်းပီနဲ့ရေစွာတို့ကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဒုသမ္မတဟာမင်းတပ်မြို့စော်လောင်ကျေးရွာမှာအကောင့်ထယ်ဖို့ဆောင်ရွက်နေတဲ့ရက်ရွာအခြေပြခရီးသွားလုပ်ငန်းအာဆီယံအမွေအနှစ်ဥယျာဉ်အဖြစ်သတ်မှတ်ခံရတဲ့ခေါနူးဆုံနတ်မတောင်အမျိုးသားဥယျာဉ်နဲ့လိုင်လင်ပီးမြို့လေရင်ကွင်းငယ်ဖောက်လုံမဲ့နေရာကိုတွားရောက်လေ့လာခဲ့ပါတယ်ဒုသမ္မတနဲ့ဦးဟန်နရီဗန်တီယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ6ရက်နေ့အထိချင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်
မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြိုင်ချောင်းစုံကိုတွယ်တန်းထားတဲ့တန်လွင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားမြေပြောင်းလဲဖို့အစုကိုပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုလိုက်ပါတယ်။ပြည်သူ့လွှတ်တော်ကိုစီလဲတော်မိကွန်ချမ်းကနေပြီးတော့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းဆိုတဲ့အမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ဖေဖော်ဝါရီလကုန်မှာကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်တပုံမှန်စည်းဝေးမှာအစိုးရတင်သွင်းခဲ့ပြီးဒီအစိုးရကိုကန့်ကွက်သူနှုတ်နဲ့လွှတ်တော်ကနေအတည်ပြုလိုက်တာပါ။အခုလိုဒေသခံမွန်တိုင်းဒါတွေရဲ့သဘောထားဆန္ဒကိုလစ်လူရှုပြီးလှုပ်ဆောင်နေတာဟာ NLD အစိုးရအနေနဲ့ကြွေးကြော်နေတဲ့အမျိုးသားရင်ကြားစည်းရေးတိုင်းဒါပြန်လဲသွေးစည်းညီညွတ်ရေးအတွက်အပြောတရားအလို့တရားဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါရတယ်။မွန်တန်ကားတို့တွေမွန်နိုင်ငံရေးပါတီတွေမွန်ရက်ဖက်ဖွဲ့စည်းတွေမွန်ပြည်သူတွေကတော့ဒီတရားကိုပူကျော်အောင်ဆန်းတရားလို့ပြောင်းမှာကိုလုံးဝလက်မခံပဲနှီးမျိုးစုံသုံးပြီးကန့်ကွက်သွားမယ်လို့ဒေသခံတွေကပြောပါတယ်
။ပြည်တွင်းစစ်နဲ့အကြောင်းမျိုးမျိုးကြောင့်နေဆက်ဒုက္ခသည်စခန်းတွေမှာထွက်ပြေးတိမ်းရှောင်ပြီးပညာသင်ကြားနေတဲ့လူငယ်များအနာဂတ်တွေအတွက်ဒုက္ခသည်စခန်းတွေကပညာရေးစနစ်ကိုအစိုးရကတိမှတ်ပြုပေးဖို့အတိမှတ်ပြုမခံရတဲ့ကောင်းဆောင်များမှတ်တမ်းရုပ်ရှင်ပြပွဲအခမ်းအနားမှာကရင်ကျောင်းသားများကွန်ရက် KSNG SO22 System ကပြောပါတယ်လက်ရှိဒုက္ခသည်စခန်းမှာပညာသင်ကြားနေရတဲ့လူငယ်တွေရဲ့ဘဝနောက်ခံအခြေအနေအနာဂတ်မြုံမှန်းချက်တွေကိုဖော်ညွှန်းရည်ကူးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြပွဲကိုဖေဖော်ဝါရီလ22ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပြီးဒုက္ခသည်စခန်းတွေကအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းများတာဝန်ရှိအစိုးရတွေသိရှိစေဖို့ရန်အတွက်ရည်ကူးထားတာလည်းဖြစ်ပါတယ်ဒုက္ခသည်စခန်းတွေကပညာရေးစနစ်ဟာအစစ်မှီပေမဲ့လည်းဒုက္ခသည်များပြည်တွင်းပြန်လည်ပို့ဆောင်ဖို့လုပ်တဲ့အပိုင်းမှာကလေးငယ်ပညာဆက်လက်သင်ကြားနိုင်ရေးအပိုင်းပါဝင်တာမတွေ့ရှိရဘူးလို့တပြေပညာဖောင်ဒေးရှင်းမန်နေဂျင်းဒါရိုက်တာစောမျိုးမင်းသူကပြောပါတယ်
။ဒ ချင်းပြည်နယ်မှာဘိန်းဆိုင်ပြိုရေးတဲ့ရေနှက်ကထက်ရော့နေလာတဲ့အတွက်လူထုအင်အားနဲ့ဘိန်းတိုက်ဖြတ်ရေးစီစဉ်ကိုပူးပေါင်းပြီးစီမံကိန်းနဲ့အထူးသလဲထပ်မံတိုက်ဖြတ်ရေးလှုပ်ဆောင်ဖို့မလိုအပ်သေးဘူးလို့မြစ်ကြီးနားဘိန်းတိုက်ဖြတ်ရေးသွေးမှုဆရာတန်ကုန်းကပြောပါတယ်။မြမတမတော်ကလည်းသဆွဲလှုပ်ရှားနေတဲ့ဖကန်ဟူခေါင်းကြိုက်ဝမ်းတနိုင်းဘူတာအူနဲ့စွန်ဘရာဘုံဘက်မှာတော့ဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ဖို့အတွက်အခက်အခဲရှိနေစေလို့သူကဆိုပါတယ်။အသင်းတော်များစုပေါင်းဖွဲ့စည်းထားတဲ့လူထုမူရေးတပ်ဖြည့်ရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ကကချင်ပြည်နယ်နေရာဒေသတွေမှာရှိတဲ့ဘိန်းဆိုင်ခင်းတွေကိုဖျက်ဆီးခဲ့ရမှာချံပန်ချင်းများရဲ့တုတ်ပြန်တိုက်ခိုက်မှုကိုခံရပြီးသွေးဆက်တန်ယူဖြစ်ခဲ့ကြတယ်လို့တနိုင်းမြို့မှာတော့အဖွဲ့ဝင်တူတည်ဆုံးခဲ့ပါတယ်။ကချင်ဒေသမှာမူရေးစေဝါပြန့်နှံ့မှုဟာတစ်နှစ်ပြီးတစ်နှစ်တိုးပွားလာပြီးရာဇဝတ်မှုပြဿနာတွေများပြားလာပြီးမဲ့အရေးယူမှုပိုင်းမှာအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်။
ရန်ကုန်မြို့ကနေတရားမဝင်သဲဆောင်လာတဲ့တစ်တန်ချိန်180ကျော်ကိုမွန်ပြည်နယ်မှာဖမ်းဆီးရမိထားတယ်လို့တစ်တော်ဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။တရားမဝင်တစ်တွေသဲဆောင်လာတဲ့12ဘိန်းရင်9စီးကိုဖေဖော်ဝါရီလနောက်ဆုံးအပတ်မှာဖမ်းဆီးမိထားတယ်လို့မော်လမြိုင်ခရိုင်တစ်တော်ဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမြင့်အောင်ကပြောပါတယ်။စစ်စစ်တွေးရှိတဲ့အချက်အရာရန်ကုန်ကနေတည်လာတဲ့တစ်တွေကိုမွန်ပြည်နယ်ဘက်ပင်လယ်ထွက်ပေါက်ကနေတဆင့်နိုင်ငံသားကိုပို့မယ်လို့တည်င်းရရှိထားတယ်လို့သူကဆိုပါတယ်။တရားမဝင်တစ်တည်ဆောင်သူတွေကိုအများပြည်သူပိုင်းပစ္စည်းကာကွယ်ရေးဥပဒေပုံမှားအပကသုံးနဲ့ဆက်လက်အမှုဖွင့်သွားမှာဖြစ်ပြီးကွင်းဆက်တွေကိုလည်းဆက်လက်ဖော်ထုတ်သွားမယ်လို့ဦးမြင့်အောင်ကပြောပါတယ
်။ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုဖေဖော်ဝါရီလကုန်မှာကျင်းပဖို့ရတာပြီးမဲ့ရှမ်းအဖွဲ့အစည်းတွေတောင်းဆိုထားတဲ့တောင်ကြီးနဲ့ပင်လုံမြို့မှာမြမတက်မတော်ကနေကျင်းပခွင့်မပြုတဲ့အတွက်ကျင်းပရေးမှာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်။နမ်ဟောင်းကနေခုလိုတင်ဆက်ထားပါတယ်။
လူမျိုးအလိုက်ရှမ်းလူမျိုးအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့သို့မဟုတ်တမိုင်းဝင်ပင်လုံမြို့မှာကျင်းပဖို့လျားထားပေမဲ့သက်မတော်ကခွင့်မပြုဘဲနေစုံနယ်ဖျားဖြစ်တဲ့ရှမ်းပြည်အရှိပိုင်းမုံတော့မုံထားဖက်မှာကျင်းပဖို့ပြောဆိုခဲ့တာပါအစိုးရဘက်ကလည်းသက်မတော်ညွန်ကြားချက်အတိုင်းလိုက်နာဖို့အကြောင်းပြန်ထားတယ်လို့ရှမ်းပြည်သက်မတော် RCSS ကပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လာကရှမ်းဘာသာနဲ့ပြောပါတယ်
เขาก็ขึ้นตอบมาว่าอันตุยันเฮ็ดที่ตองจี้ปานลงอ่ะเจ้านั่นโดเลย
จนเราเบิกก็ตองจี้มาถ้ามาไม่หุบเป็นลงมาลุบผู้ไปซีซั่นซะတော့ไอ้นี่มาไปลุบเหมือนรู้ပြောတယ်ตําเราเบิกก็ตําไปနိုင်တာไอ้นี่ญาติတွေไปจั่นတော့တယ်ตําเราเบิกก็บ้ามาไม่ซุยนึ่งနိုင်ဘူးလို့ပြောတယ်16ရက်နေ့มาจนเราสารสองยีบีตองซันสุจีอุส่องเนี่ยซุยอ่ะสิสาไปพูดท่าတယ်จนเราก็ตําเราเนี่ยไปหญิ่นั่นยามเลยตําเราก็ทောက်ขันแช่ไปได้ตั้งลุบบาลูกอซุยก็สาปานาတယ
်ญิ่มันနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များဖွဲ့ပြောရေးဆိုခွင့်ရှိသူဇိုင်းတော်ဆန်ကတော့ရှမ်းပြည်အကျိုးပြည်ထောင်စုအကျိုးရှေးရှုပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်ရှမ်းပြည်နယ်ထဲကဘယ်နေရာမဆိုလွတ်လွတ်လပ်လပ်လှုပ်ပိုင်ခွင့်ရှိတဲ့တယ်လို့ပြောပါတယ်
အခုလောက်ခိုင်းတဲ့မုံထော်မုံထားတော့မဟုတ်မုံပန်ဆိုတဲ့နေရာမှာတော့ရောကျွန်တော်တို့တကယ်လို့အဲ့နေရာမှာလှုပ်လို့ရှိရင်အနောက်ရှက်မရှိဘူးလို့ပြောအာမခံမှာလဲဒီလူအင်အားတော့400 500နဲ့တဲ့အင်အားလည်းမဟုတ်ဘူးလေကျွန်တော်တို့ဖြစ်စေချင်တာကတော့ကိုပြင်းတဲ့အတွက်မှာဖြစ်တဲ့အတွက်ကြောင့်လွတ်လွတ်လပ်လပ်နဲ့လှုပ်ခွင့်ရှိတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုနေရာကန့်သတ်မှုတွေကိုအစိုးရဖက်ကလုပ်နေတာဟာရှမ်းနိုင်ငံရင်းညီလာခံဖြစ်မြောက်ဖို့မတိချာတော့တယ်လို့21ရာစုပင်လုံညီလာခံကိုရှမ်းမျိုးသားတွေတက်ရောက်ဖို့အခက်အခဲဖြစ်သွားနိုင်တယ်လို့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးများဖွဲ့ဝင်လည်းဖြစ်ကြားခေါင်းပါတီတွဲဖက်အတွင်းရေးမှူးနှင့်လည်းဖြစ်တဲ့စိုက်ကျော်ညွန့်ကပြောပါတယ်
တမရတော့သူရောလောက်ခိုင်းတဲ့နေရာတွေမှာ CSS အနေနဲ့တော့လောက်ဖို့အချိန်မပြေပါဘူးအဲ့တော့တောင်ကြီးမှာဒါမှမဟုတ်ရင်တော့ပင်လုံလိုမျိုးနေရာမှာလောက်ပေးဖို့ဆိုရစီစဉ်ပြထားတာရှိတယ်အစိုးပြုတ်ထားတဲ့တောင်ကြီးဒါမှမဟုတ်ပင်လုံမှာမရဘူးဆိုရင်တော့ဖြင့်ဘုဘက်ကလည်းပြင်ညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုခဏရပ်ထားရုံပဲရှိတာပေါ့ဗျာ
တောင်ကြီးမြို့တော်မှာရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလှုပ်ခွင့်ဟန့်တားထားနေချိန်မှာလူထုအစ်စ်မှန်ရရှိဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေလူ100ကျော်ကိုအုပ်စု15စုခွဲပြီးရှမ်းပြည်နယ်အတွင်းမြို့နယ်45မြို့၊ကချင်ပြည်နယ်မွန်းကြီးမြို့၊စကိုင်းတိုင်းဟုံးမလင်းမြို့၊ကယားပြည်နယ်လွယ်ကော်မြို့မှရှိတဲ့ရှမ်းလူထုတွေကိုကွင်းစင်တွေ့ဆုံနေတဲ့အပြင်ထိုင်းနိုင်ငံရောက်ရှမ်းလူထုတွေကိုလည်းတွေ့ဆုံသွားခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာအစိုးရနဲ့ NCA အဆင့်အပြစ်ခတ်ရေးစည်းလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတပ်ဆိုင်ရာတိုင်းဒေသပြည်နယ်တွေတချို့မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုအသီးသီးကျင်းပနေကြပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ကိုအစိုးရကနေခွင့်မပြုသေးပါဘူး။ကျင်းပခွင့်ရဖို့ရခိုင်နိုင်ငံရေးပါတီတွေရခိုင်လက်နက်ကိုင်အဖွဲ့တွေကနေကြိုးပမ်းနေစေလဲဖြစ်ပါတယ်။မောင်အေးကနေခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရခိုင်ပြည်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျမ်းပါခွမပြုသေးတဲ့အပေါ်မှာ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ကဗဟိုကော်မတီဝန်တဦးဖြစ်သူဒေါက်စောမြရာဇာလင်းကအခုလိုပြောပါတယ်
။ရခိုင်ပြည်မှာဒါရအကျုံးဆက်ဆင်းနဲ့မှအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲမလုပ်သင့်ဘူးဆိုတာကိုပြောလို့မရဘူး။ဒါရရဲ့ NCA ရဲ့မူအရဆိုလို့ရှိရင်အမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကိုတော့ကိုတော့မှဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့အစိုးရအနေနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေကိုဘယ်သူမှမလုပ်ရဘူး၊ဘယ်သူမှလုပ်ရမယ်ဆိုတာပြောကြတဲ့ကအဲ့ဒါကမမှန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်။
ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်တိုက်ပါခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ UDPGC အတွင်းရင်းမှုအဖွဲ့ကိုလည်းအကြောက်ကြားထားပြီဖြစ်တယ်လို့လည်းဒေါ်စောမြရာဇာလင်းကပြောပါတယ်။အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲမကျင်းပပြီးပြည်ထောင်စုညှိနှိုင်းရေးညီလာခံမှာပြောစရာအကြောင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ကဒုဥက္ကဋ္ဌဖြစ်သူဦးခိုင်ပြည်စိုးကသူ့အမြင်ကိုအခုလိုပြောပါတယ်
။အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲမလုပ်ပေနဲ့ပြည်ထောင်စုညှိနှိုင်းညီလာခံဆွေးနွေးရစုပြန်လုံးမှာကျွန်တော်ကိုယ်စားကြည့်ပြီးတော့ပြောစရာအကြောင်းရှိလို့ဆိုတော့အဲ့လိုမြင်ပါတယ်။အဲ့ဒါကြောင့်မလို့ဘုရားဒုက္ခတခိုင်းချင်းနေမှာမြို့သားဆက်နေရရဲ့ဆွေးနွေးပွဲဟာဒီနေ့တို့ထိလုံးဝမရသေးဘူးဆိုလို့ရှိရင်ဒါရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားမျိုးမျိုးစုတွေရဲ့အခွင့်အရေးတွေကိုအကုန်လုံးစိတ်ပြန်ရရောက်တယ်
။ဝင်လာဖောက်တီချင်းကကောက်ဆုပ်တူဖြစ်သူကိုခိုင်ကောက်ဆန်ကတော့အမျိုးသားဆက်နိုင်ငံရဲ့ဆွေးနွေးပွဲတွေကိုနေရာနဲ့မှာကျင်းပဖို့လိုတယ်လို့ပြောပါတယ်။ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေချာသေးပေမဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရခိုင်အမျိုးသားပါတီ ANP နဲ့အရေးပါအဖွဲ့စည်းတွေစုပေါင်းပြီး22ဦးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုမကြာသေးမီကဖွဲ့စည်းထားပြီးအကျိုးရှင်းလင်းပွဲတွေလုပ်နေပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဘန်တီယူဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဒေသတွင်းလူအချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타인지사이 BNI 인프회다르시즌틴셋의타인드딘로아고나신게자야라바신주마로토륜게레시즌들고뷰웨인터넷사면나마알웨르구변비로나신나이바레 VOA 미얀마바의웹사이트레이사가로 burmese.voanews.com ဖြစ်ပါတယ်ဒီတောက်ကြနစ်မနဲ့6နိုင်ကနေ9နိုင်ထိထုတ်လိုက်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နှင့်40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးတင်ညာပေးပါမယ်ရှင
်။အမေရိကန်ပြည်သူ့မှာပြည်ထောင်နေနိုဝင်ဘာသမရရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်စစ်ပကတ်မှုတွေစုံစမ်းစစ်ဆေးရမှာရှင်းနေရုပ်ချက်ဆက်ရှင်ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ယာရုကနှုတ်ထွက်ဖို့ဒီမိုကရက်တစ်တော်မှတ်ကတောင်းဆိုလိုက်ကြပါတယ်ရှင်းနေရုပ်ဆက်ရှင်စာအမေရိကန်နိုင်ငံဆိုင်ရာရုရှားတပ်မတ်ကြီးနဲ့ပြည်ထောင်နေထဲတွဲဆုံခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အတိုက်ခံတွေကထွက်ပြေးဖို့တောင်းဆိုခဲ့ကြတာပါအမေရိကန်သမ္မတဘရက်ကိုဝါမဆူရလက်ထက်ကအရာရှိတချို့ဟာသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီရင်တောင်းငင်နေနဲ့ရုရှားဆူရတောင်းဝင်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆွေးနွေးမှုတွေကိုနောက်ပိုင်းမှာစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့နိုင်အောင်ဆောင်ရွက်ခဲ့ကြတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကရေးသားပါတယ်။သတင်းစာကကိုကာဖော်ပြခဲ့တဲ့လက်ရှိနဲ့အရင်ကဆူရတောင်းဝင်ရှိသူဒါဆောင်ရွက်ကြော်လောက်တဲမှာတချို့ကတော့လွှတ်တော်ကထရီရစုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေအပေါ်အများကအာရုံဆက်လိုက်အောင်အချက်အလက်တွေနဲ့ပတ်သက်လို့ပြောဆိုရတဲ့လောက်ခဲ့ကြောင်းလည်းသတင်းကဖော်ပြပါတယ်။စီးရဲနိုင်ငံအပတ်မျိုးအနီးအမေရိကန်ကအားပေးနေတဲ့စီးရဲတပ်ဖွဲ့တွေပေါ်ရုရှားနဲ့စီးရဲလီဒါတို့ကမှားယွင်းပုံချခဲ့ချခဲ့တဲ့အကြောင်းယူရဲနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ဂျီတူကပြောဆိုလိုက်ပါတယ်ပုံချတိုက်ခိုက်မှုကြောင့်အပတ်မျိုးတောင်ဘက်နဲ့အရှေ့ဘက်ကခြေရွာတွေမှာအဲစစ်သူကြွတွေကိုတိုက်ခိုက်နေတဲ့စီးရဲအားရညမောင်းဖို့နေထိခိုက်မှုရှိခဲ့တဲ့အကြောင်းအဲစစ်သူကြွချင်းမုံရင်မာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ဂျီစတီဖန်တောင်ဆန်ကယူရဲနိုင်ငံဘက်ကနေမျိုးတော်ကနေပြောဆိုလိုက်တာပါမြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝမ်ရဲ့ဖေရူမီဝဲအကိုဖြစ်သူပြီးခဲ့တဲ့လရဲ့တည်ဆုံမှုနဲ့ဆက်နွယ်ပြီးတန်ရရှိသူဖြစ်ထင်းထင်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအနာဘက်နေနေရပြန်ဖို့စီစဉ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီလ13ရက်နေ့ကကင်ချွန်နန်းတည်ဆုံခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရွေးချယ်ချိုကိုဒရင်နှစ်ပတ်နီးပါးကြာထင်းထင်းထားပေမဲ့အခုခါမှာတရားမစွဲဘဲထင်းထင်းနိုင်တဲ့အချိန်တိတ်မချန်တော့တဲ့အတွက်ပြန်လွတ်ပေးရမှာဖြစ်ပါတယ်။
တဲ့ရင်ချင်းချက်ကိုကိုအောင်လုံးတင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်ကျမရှာဖောင်းပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ9ဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.